ဆိုမလီနိုင်ငံမိုဂါဒီဆူမြို့တော်မှာစစ်နေကကြီးမားတဲ့ကားဘုံးဖောက်ခွဲမှုကြောင့်တေဆုံးသူ290ကျော်နီးပါးရှိသွားပြီဖြစ်တာကြောင့်နိုင်ငံသမိုင်းမှာအထူးခန့်အများဆုံးတိုက်ခိုက်မှုဖြစ်သွားပါတယ်။တေဆုံးသူအရေအတွက်296ယောက်ရှိပြီးဒဏ်ရာရသူ300နီးပါးရှိတယ်လို့ဆိုမလီပြည်ကြားရေးဝန်ကြီးအဗ်ဒီရိုမန်အိုအော့စမန်ကထွက်ထားမှရေးတာပါ။ကင်ညာ၊အီသီယိုးပီးယားနဲ့တူရကီနိုင်ငံတွေကဆေးဘက်ဆိုင်ရာအကူအညီတွေပေးပို့တဲ့အတွက်ကျေးဇူးတင်စကားကိုလည်းဝန်ကြီးအော့စမန်ကတခြားထွေတင်မှရေးထားပါတယ်။ဒီတိုက်ခိုက်မှုအပေါ်ဒေါသထွက်နေသူတွေကဆန္ဒပြကြပြီးအယ်ရှဘတ်အစွန်းရောက်ဖွဲ့ကိုပြစ်တင်ရှုတ်ချကြပါတယ်။မိုဂါဒီရှုမျိုးတို့ကတိုက်ခိုက်မှုတွေကိုသူတို့လက်ချက်ဖြင့်ကြောင့်ကြေညာလေးရှိတဲ့အယ်ရှဘတ်စစ်သွေးကြောအဖွဲ့ကတော့အခုချိန်ထိဘာမှမပြောသေးပါဘူး။ဒါပေမဲ့ဆိုမာလီဆိုရာနဲ့အကြမ်းဖက်ဝါဒဆွဲလို့ရဆိုင်ရာကြွမ်းကျင်သူတွေကတော့ဒီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အခိုင်အမာယူဆထားကြပါတယ်။သူတို့ကြေညာသည်ဖြစ်စေမကြေညာသည်ဖြစ်စေဘာမှမထူးကြပါဘူး။အခုဖြစ်သွားတာဟာအယ်ရှဘတ်လက်ချက်ဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်။အခုချိန်ထိကြားထားတဲ့များသတင်းတွေအရအခင်းပြည့်ရမှာသူတို့ရဲ့လက်ဆက်လက်နာတွေပါနေပြီးအယ်ရှဘတ်လက်ချက်ပဲဆိုတာပြနေပါတယ်လို့ဆိုမာလီထောက်လှမ်းရေးအရာရှိဟောင်းအဗ်ဒီဟက်ဆန်ဟူစိန်က VOA ကိုပြောပါတယ်။